မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြင်ကြီးဟာစိုးရိမ်စရာတွေရှိနေတာမို့အလွယ်တကူဖြစ်နိုင်ခြင်းမရှိသေးဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမကြီးနီကီဟယ်လီကပြောပါတယ်။မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအနေနဲ့အထူးတလဲစောင့်ကြည့်နေတယ်လို့ကုလသမဂ္ဂနဲ့လက်တွဲဆောင်ရွက်နေတယ်လို့လည်းပြောပါတယ်။တန်အမကြီးနီကီဟယ်လီကို VOA သတင်းတာဗင်စစ်စတရန်တွဲဆုံမြင်းမြန်းထားတာကိုတင်ဆက်ပေးလိုပါတယ်ရှင်။
2012 President Obama lifted the sanctions in Myanmar.
မြန်မာပြည်ဒီမိုကရေစီရရှိရေးတိုးတက်လာဖို့မျှော်လင့်ချက်တွေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူတာခတ်မှုတွေကို2012ခုနှစ်မှာသမ္မတ Obama ကတစိမ့်တစ်ပိုင်းအဖြစ်ပြန်လည်ရုပ်သိမ်းပေးခဲ့တယ်။မြန်မာလူထုကလည်းဒေါ်ဆန်းစုကြည်ကိုမဲပေးရွေးချယ်ခဲ့တာပေါ့။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂတ်လကလေးကစပြီးတော့အခြေအနေတရကြုံလာရတယ်။မြန်မာစစ်တပ်ကမောင်းထုတ်လို့လူတစ်သန်းလောက်အိမ်မီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခဲ့ကြရတယ်လေ။အဲဒီဒုက္ခတွေစခန်းကိုကျွန်မရောက်ခဲ့ပါတယ်။ကလေးငယ်တွေနဲ့ကွဲကွာခဲ့ရတဲ့အမျိုးသမီးတွေရဲ့ဇာတ်လမ်းတွေကိုလည်းကြားခဲ့ရပါတယ်။ကလေးငယ်တွေမှာထိတ်လန့်စရာရိတ်ရိတ်ခံထားရတဲ့ဒဏ်ရာဒဏ်ချက်တွေကိုလည်းတွေ့ခဲ့ရပါတယ်။ဒါတွေဟာတကယ်ကိုထိတ်လန့်စရာလူသားတွေရက်တည်မှုအတွက်အကြက်တဲဆိုးကြီးတစ်ခုပါ။အခုသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေရဲ့ကိုရောက်နေပါပြီ။ဒီအကြက်တဲအခြေအနေဆိုးကြီးကိုကင်တွယ်ဖြေရှင်းပေးဖို့အတွက်ကုလသမဂ္ဂအနေနဲ့ဖြစ်စီအမေရိကန်ပြည်ထောင်စုအနေနဲ့ဖြစ်စီတခုခုဘာလုပ်ပေးဖို့ရှိပါလဲရှင်။
It is one of the worst tragedies I think I've ever seen.
အဲဒီစားကစမမြင်မှုသမျှတော့ကြေကွဲစုတ်နေစရာအဆိုးဆုံးအခြေအနေတရက်ပါ။ဒီမှာဒီမှာအခုဖြစ်နေတဲ့လူသားမျိုးနွယ်စုလိုက်ရှင်းလင်းဖယ်ရှားခံရမှုအဖြစ်ကြတဲ့ပုံလုံးကိုကြည့်ရင်ချက်မှတ်ဖွဲ့ရကောင်းလာပါတယ်။ခလီးငယ်တွေကိုမိဘုံနဲ့ပြစ်ထည့်တာတို့အမျိုးသမီးတွေအတ္တမပြုချစ်ခံရတာတို့မိသားစုလိုက်တတ်ဖြတ်ခံရတာတို့ဒီလိုမျိုးဆိုးဆိုးဝါးဝါးနှိပ်စက်ခံရပြီးတော့စစ်တပ်ကနေသူတို့ကိုမောင်းထုတ်လို့အခုဆိုရင်ဒီဒုက္ခတွေပဲဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်လာတာပါ
So what can be done?
အဲ့တော့ဘာလုပ်ပြီးနိုင်မှာလဲ?
Oh, I think a couple of things.
လုံဆောင်ရတွေရှိပါတယ်။အခုဆိုရင်ပဲကုလသမဂ္ဂအကူအညီမှုကျုံးနဲ့ကျမတို့အတူလုံဆောင်နေတာရှိပါတယ်။အဲ့ဒီကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကိုတွားရောက်ပြီးတော့ဒီခြေတွေကိုသိရှိနိုင်ဖို့အတွက်အထူးကိုယ်စားလှယ်ဦးထားဖို့အကူအညီမှုကျုံးအနေနဲ့လုံဆောင်နေပြီလို့ထင်ပါတယ်။ကျမတို့အနေနဲ့စစ်တပ်ကိုလည်းပြင်းပြထန်တဲ့ဖြားဝေပေးထားပါတယ်။ဒါပေမဲ့ကျမတို့မြင်ချင်တဲ့ပြောင်းလဲမှုတွေရှိမရှိဆိုတာတော့မသိရသေးပါဘူး။
They got two Reuters journalists were trying to
remind နိုင်ငံကရခိုင်ဒေသမှာဘာတွေဖြစ်နေလဲဆိုတာကိုသတင်းရေးဖို့ကြိုးစားခဲ့တဲ့ Writers သတင်းသမားနှစ်ဦးကိုဖမ်းဆီးထားပါတယ်။သူတို့မိသားစုတွေရှိနေရှိရနဲ့အချိန်အတော်ကြာတဲ့အထိပေးမတွေ့ပဲထိမ့်သိမ်းထားပါတယ်။ဒီ Writers သတင်းသမားတွေနဲ့ပတ်သက်လို့ရောကုလသမဂ္ဂနဲ့ American ပြည်ထောင်စုကဘာတွေလုပ်ပေးနိုင်ပါမလဲ။သူတို့ကတော့ဒီအကျက်တဲကိစ္စနဲ့ပတ်သက်ပြီးသတင်းယူဖို့ကြိုးစားရင်းအဖမ်းခံခဲ့ရတာလေ။
There's a lot that we have to do.
ကျမတို့လုပ်ရတဲ့အများကြီးရှိပါတယ်။ဒီသတင်းတောက်ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့အတော်လေးအနေထားပါတယ်။ကျမတို့တွေမကပါဘူး။တကဘာလုံးကပါသူတို့စောင့်ကြည့်နေတယ်ဆိုတာကိုသူတို့သိပါတယ်။ဒီဖြစ်ရပ်ကလုံးဝစိတ်ကျက်စရာပါ။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အခြေအနေတိုးတက်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပြည်တော်စာကဲကဆောင်ရွက်ခဲ့ပေမဲ့လို့ဒါကိုဆက်ပြီးတော့ကိုင်တွယ်ဆောင်ရွက်သွားရမယ်လို့ထင်ပါတယ
်။ Military sanctions the sanction of the military
စစ်တပ်ပေါ်အရေးယူတန်းဆတ်မှုတွေကိုထပ်လုပ်ဖို့ရောရှိပါလိမ့်လား။
I think that we need to look at everything.
အခြေအနေရရကိုကြည့်ဖို့လိုမယ်လို့ထင်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအစိုးရကိုဖြစ်စေစစ်တပ်ကိုဖြစ်စေဆက်ဆံရေးမှာပြော့ပြောင်းနေဖို့မလိုပါဘူး။သူတို့လုပ်ခဲ့တာတွေအတွက်တာဝန်ယူတာဝန်ခံဖို့လိုပါတယ်။ဒုက္ခသည်တွေအတွက်ဘေးကင်းလုံခြုံတဲ့နေရာတစ်ခုလုပ်ပေးဖို့လိုပါတယ်။ဒုက္ခသည်တွေအနေနဲ့ကသူတို့နေရာကိုပြန်ဖို့အင်မတန်စောင့်ယူနေတဲ့အခါကျတော့ဒီနေရာပြန်ရေးကိစ္စတွေကအလွယ်တကူတော့မဖြစ်နိုင်သေးပါဘူး။အခုဒီတိုင်အောင်ထိတ်လန့်စောင့်ယူဖွယ်ရတွေကလည်းဖြစ်နေနိုင်ပါတယ်။ဒါကြောင့်ပြန်ဖို့ရေးအစီအစဉ်တွေလုပ်မယ်ဆိုရင်တော့ရုပ်ဆောင်စရာအတော်များများရှိပါတယ်
။ One last question been ambassador
နောက်ဆုံးမိကုန်တစ်ခုအနေနဲ့ပေါ့နော်။တာမတ်ကြီးဖြစ်နေတာဝန်ယူခဲ့တာတနည်းရှိပြီပေါ့နော်။ကုလသမဂ္ဂဆိုင်ရာတာမတ်ကြီးတာဝန်ယူရတဲ့အပေါ်မှာကိုဘယ်လိုမြင်ပါသလဲ
။ I mean it's such a privilege.
ဒါကတကယ်ကိုကြီးလေးတဲ့တာဝန်ပါ။ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းရတဲ့အပေါ်ဂုဏ်ယူကျေးဇူးတင်ပါတယ်။ဒါပေမဲ့ဒီလိုတိုင်းပြည်အတွက်တာဝန်ထမ်းပြီးကမ္ဘာကြီးကိုဘေးကင်းရေးအောင်လုပ်ပေးနိုင်ရင်တော့တကယ်ကိုဂုဏ်ယူကျေးဇူးစရာကောင်းပါတယ်။
Frustrating because I mean when I look at Myanmar I mean I want to do something
အမလို့အမရဖြစ်ရတဲ့အခြေအနေရောရှိပါသလားရှင်ကျမဆိုလိုတာကမြန်မာနိုင်ငံလိုအခြေအနေမျိုးကိုကြည့်ပြီးတော့ငါတခုခုလုပ်ပေးခဲ့ရရင်ကောင်းမလားဆိုပြီးတော့ကိုမစဉ်းစားမိဘူးလားရှင်ဒီလိုပြဿနာအကျက်သေးတွေကိုကြည့်ပြီးတော့ဘာမှလည်းလုပ်ခွင့်မသားတဲ့အခြေအနေဟာတာမတ်ကြီးအတွက်အတော်ကိုတာမတ်ကြီးတွေအတွက်အတော်ကိုခက်ခဲတယ်လို့ထင်ပါတယ်
I think that's been the hardest part.
ကမ္ဘာပြည်အနေမှာလူအတော်များအခုလိုခံစားနေရတာကိုရှိနေရတာအခက်အခဲဆုံးအပိုင်းလို့ထင်ပါတယ်။ဒါကိုတခုခုလုပ်ပေးချင်ပါတယ်။ဒါပေမဲ့လည်းအချိန်ကြိုအတွင်းမှာလုပ်လို့တော့မရပါဘူး။ဒါတကယ်ကိုအခက်အခဲဆုံးအခြေအနေပါ။
Ambassador, thank you. Hope to come back.
ကမ္ဘာကြီးရှင်။
ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးနီကေဟယ်လင်းနဲ့တွေ့ဆုံမြင်ကျက်ကိုနားဆင်ခဲ့ကြရတာပါရှင်။